ပြည်နယ်ငယ်ကူညီနဲ့ဆက်လုပ်မဲ့ဒေါ်လာတန်းထောင်ချီတန်မှုရှိတဲ့အခြေခံဆောက်အုံစီမံကိန်းသုံးခုကိုဖျက်သိမ်းလိုက်ကြောင်းမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကကြေညာလိုက်ပါတယ်။ပြည်နယ်ငယ်ဘေကျင်းမြို့တော်ကို9ရက်ကြာခီးစဉ်အဆုံးသတ်နေ့ဖြစ်တဲ့ဒီနေ့မှာပဲမလေးရှားဝန်ကြီးချုပ်ကကြေညာလိုက်တာပါ။ဒေါ်လာဘီလီယံ250အထိအကျွေးတင်နေတဲ့မလေးရှားနိုင်ငံအနေနဲ့စီမံကိန်းတွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်တာကိုတရုတ်သမ္မတရှီချင်းဖြင့်ဝန်ကြီးချုပ်လီကချင်းတို့ကိုရှင်းပြခဲ့တဲ့အကြောင်းလဲမလေးရှားသတင်းတောက်တွေကိုဝန်ကြီးချုပ်မဟာတီယာကပြောဆိုခဲ့ပါတယ်။ဝန်ကြီးမြောင်များချေယူဖို့ရောပြန်ဆက်ဖို့ပါမတက်နိုင်တယ်လို့လက်တလုံးမှာမလေးရှားနိုင်ငံအတွက်ဒီစီမံကိန်းတွေဟာမလိုတဲ့အကြောင်းလဲပြောဆိုခဲ့တာပါ။စီမံရေးထားလန်းနဲ့စွန့်ရင်ပိုင်လန်းတစ်ခုတွက်တက်မဲ့စီစဉ်နေပါဝင်ဒေါ်လာတန်ပေါင်း2000ကျော်ကုန်ကျမဲ့စီမံကိန်းသုံးခုကိုတရုတ်နိုင်ငံရဲ့ချင်းဝင်နဲ့တည်ဆောက်မဲ့စီစဉ်တွေကိုဆိုင်းငံ့ကြောင်းတရုတ်နိုင်ငံပြည်စင်မတန်းကပြီးခဲ့တဲ့သတင်းပတ်ထဲမှာကလေးကဝန်ကြီးချုပ်မဟာတီယာကကြေညာထားပါတယ်။မနေ့တုန်းကတရုတ်ဝန်ကြီးချုပ်နဲ့ပူးတွက်တဲ့ရှင်လမွေအတွင်းမှာလဲမလေးရှားနိုင်ငံရဲ့ပြည်ရင်းဗန္ဒိုင်းချက်တဲ့ကိုတရုတ်နိုင်ငံကနားလည်လက်ခံမယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အချိန်နဲ့မှာပဲလွတ်လပ်တဲ့ကုန်သွယ်မှုတွေမှာချမ်းသာတဲ့နိုင်ငံကြီးတွေကိုစီးရဲတဲ့နိုင်ငံတွေကမရှင်နိုင်တဲ့ကြောင့်ခေတ်သစ်ကိုလိုနီပုံစံဖြင့်ပေါ်ပေါက်လာနေတာမျိုးလက်မခံနိုင်ကြောင်းလဲပြောဆိုခဲ့ပါတယ်။အခုဖြစ်သိမ်းလိုက်တဲ့စီမံကိန်းတွေကိုတော့နိုင်ငံပိုင် 1MTP လုပ်ငန်းနဲ့ဆက်နေပြီးအချင်းဖြစ်ချက်ဆမှုမတမာမှုတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာဂျီရာဇက်လက်ထက်မှာစတင်နေတာဖြစ်ပါတယ်။